ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုပ်သမားဆိုင်ရာဥပဒေသေးထွက်လာပြီးတဲ့နောက်အဖမ်းအစည်းတွေဇက်တိုက်ရှိလာနေတဲ့အတွက်အခုဇွန်လ29ရက်နေ့အထိသက်ဆိုင်ရာလူဝင်မှုကြီးကြပ်ရေးရုံးတွေမှာနေရပ်ပြန်လို့ကြောင့်အကြောင်းကြားလာကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေ3000ဝန်းကျင်ရှိလာပါတယ်။ဒါဟာတရားဝင်အသိပေးပြီးပြန်ချသူတွေဖြစ်ပြီးတော့အဖမ်းအစည်းခံရတာနဲ့တောတောင်တွေထဲမှာတင်းရှောင်နေကြသူတွေလည်းရှိနေပါတယ်။မြန်မာတန်ရုံးဘက်ကတော့ထိုင်းအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့ရှိကြောင်းပြောပေမဲ့တိမ့်နဲ့ချီပြီးရှိနေတဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပ်ပြန်ဖို့တိတ်မလွယ်သေးတဲ့အကြောင်းထိုင်းအခြေစိုက်ပြီးရေးသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရှင်
။ထိုင်းနိုင်ငံမှာနိုင်ငံသားအလုပ်သမားတွေအလုပ်ရှင်တွေအတွက်ပုံမတင်းကျပ်တဲ့ဥပဒေထွက်လာပြီးတဲ့နောက်မှာတော့အဖမ်းအစည်းတွေဇက်တိုက်လုလာတာပါ။မြန်မာတန်ရုံးဘက်ကလည်းအထောက်အထားမရှိသူတွေနေရပ်ပြန်ကြပါလို့အသိပေးခဲ့ပြီးတဲ့နောက်မှာတော့နေရပ်မှာပြန်လည်တင်းဆောင်နေထိုင်နိုင်တဲ့ငွေကြေးအနည်းငယ်ရှိသူအလုပ်သမားတချို့ကတော့နေရပ်ပြန်ဖို့အတွက်လဝကရုံမှာတရင်ပြေးပို့ပြီးဆိုင်ရက်ဆာရန်တွေထုတ်ယူပြီးနေရက်ပြန်ကြတာဖြစ်ပါတယ်။ဇွန်လ29ရက်နေ့မှာတော့နေရက်ပြန်ပို့လောက်ကြသူလူဦးရေ3000လောက်ရှိတယ်ဆိုပြီးအလို့သမားရေးဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။လုံနေရမတူဥပမေမတူတဲ့လူကပိုများတယ်လို့ဖြစ်နေတယ်။ထောက်ထားမှန်ကန်ပြည့်စုံတဲ့လူထက်သာရင်အဲ့လိုလူကပိုများတယ်ပြန်နေဆိုတာကိုယ့်အကိုပြန်ရင်လည်းဝပမေမစုံတော့ပြန်ကိုအခက်နေတယ်။အဲ့တော့ဒီတောမောင်းရုံဆိုထိုင်းလောက်ကရုံမှာအရင်ကတည်းကရှိတယ်။ပတ်စံ2500တို့2800တို့3000တို့အစားစားကိုယ်ကနဲ့ချိန်ပြီးတော့ပေးပြန်နေဆိုရင်လမ်းမှာလည်းခန်းခံရတော့အခုဒီနေ့စီးရင်ကတော့2300ခု3000လောက်ပြန်နေမှာဆက်နေပိုက်စိတ်တိုင်းရှာဖွေဆန်းကြည့်နေရတယ်မိမိကခန်းနေတော့ငါတို့လည်းမိမှာပဲမိနဲ့တူတူတော့တို့အရင်ဆုံးပြန်ပြီးတော့ဘာဒီခဏပြန်ရှောင်နေလိုက်တာကောင်းတယ်ဆိုတဲ့သဘောနဲ့လူတွေကစိတ်နဲ့ကြပြီးတော့လုပ်ငန်းကိုနေဆုံးလုပ်ပြီးတော့ပြန်ရတာ
တကယ်တော့ထိုင်းနိုင်ငံမှာအခုအဖမ်းအစည်းတွေကြောင့်နေရက်ကိုတိမ့်ချီတောင်းချီပြန်ဖို့ဆိုတာကတော့ဖြစ်နိုင်ဖို့မလဲကူပါဘူးထိုင်းနိုင်ငံထဲမှာတရားမဝင်အလုပ်သမားကတန်းနဲ့ချီပြီးရှိနေတာပါနေရက်ပြန်ဖို့လည်းမလွယ်ကူကြပါဘူးနေရက်မှာအင်းနေမြေတွေပေါင်နှံပြီးပွဲစားတွေကိုငွေပေးပြီးလာကြသူတွေများပါတယ်မြန်မာပြည်ထဲမှာအလုပ်ကင်ရှာဖွေဖို့အခက်အခဲတွေရှိတာကြောင့်မိသားစုစောင့်ဝင်နေရေးအတွက်လာပြီးတော့လုပ်ကင်ကြသူတွေအဖို့ကတော့အခုအဖမ်းအစည်းတွေကြောင့်ဒုက္ခတွေပိုရောက်သွားစေတာပါနောက်ဆက်တွဲဖြစ်နိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတော့လည်းဆက်ပြောပြပါမယ်
။အဲဒီုံနဲ့မပြီးဘူးမှာနောက်ဆက်တွဲရတဲ့ကဗမာပြည်မှာလည်းခက်ခဲတွေဖြစ်မယ်။နောက်ဆုံးဒီကပုံမှန်ညီသားစုထောက်ပံ့နေတဲ့လူတွေလည်းထောက်ပံ့မှုတွေရပ်ဆိုင်းသွားနိုင်တယ်။အဲဒီတော့ထိုင်းစိုးရဘက်ကလည်းဒီအလုပ်ရှင်တွေကပြဿနာဖြစ်လာနိုင်တယ်။နောက်ပိုင်းအလုပ်သမားရှားပါမှုကိုကြုံတွေ့နိုင်တဲ့အနေအထားမှာရှိတယ်ပေါ့
။ထိုင်းရောက်မြန်မာလူသမားတွေဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာလူသမားတန်အရာရှိဦးအောင်ခင်မင်းကတော့အခုလိုပြောသွားပါတယ်
မြန်မာတန်ရုံးဘက်ကဘုံဘုံများလို့ဆောင်ပေးဦးလဲရှိရဆိုအခုရန်ကုန်မြို့မှာထိုင်းမြန်မာစီဝင်လုပ်နေပါတယ်နော်ဟုတ်
ဟုတ်ကဲ
့ဆက်ပြီးရုံးလဲသူထိုင်းလူကြီးဆင်းနေပြီးရောဟုတ်လားဟိုအဖြစ်ကိုရှိမှာပေါ့နော်ဟုတ်ကဲ့
ဒီလူသမားတန်းနဲ့ချီပြီးရှိနေတယ်တရားမဝင်တဲ့လူကလည်းအများကြီးဖြစ်နေတယ်ဆိုတော့ဒီဖမ်းဆီးရုံနဲ့ဟိုနေရက်ပြန်ပါလို့ပြောရုံနဲ့ဖြစ်နိုင်ပါမှာရှင့
်အဲ့တော့သူထိုင်းဘက်ကစဉ်းစားရမယ်ကိစ္စပါဗျာဟုတ်နော်
ဒီလိုအဖမ်းခံရတဲ့အခါမှာတရားရုံးတင်စစ်ဆေးဒဏ်ငွေရိုက်နေရပြန်ပို့တော့လေမြန်မာနိုင်ငံဘက်ခြမ်းကနေဆက်စစ်ဆေးဂိတ်တွေကနေငွေကြေးတောင်းခံတဲ့ပြဿနာတွေကလည်းစည်စုနဲ့နှစ်စုနီးပါးရှိသည့်တိုင်အောင်မဖြေရှင်းပေးနိုင်သေးပါဘူးဒီလိုအခြေအနေတွေဖြစ်နေပေမဲ့လည်းတစ်ခါဖမ်းလိုက်ငွေကုန်ပြီးနောက်တစ်ချိန်နဲ့ထိုင်းထဲကိုပဲပြန်ငွေလာနေတာကြောင့်ထိုင်းမှာအဖမ်းဆီးတွေများနေပေမဲ့လည်းထိုင်းရောက်မြန်မာလူသမားတွေရဲ့ပြဿနာကရှင်းလင်းဖို့အတွက်ကတော့ခက်ခဲနေဦးမှာဖြစ်ပါရဲ့ရှင်